သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူနိုင်ရေးဈာနာစုံစမ်းမှုတွေပြုလုပ်ပြီးတဲ့နောက်မှာအမေရိကန်အောက်လွတ်တော်ထောက်လှမ်းရေးကော်မတီကအစည်းအဝေးစာတစ်စောင်ကိုအင်္ဂါနေ့ကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီအစည်းအဝေးစာရဲ့အနှစ်ချုပ်တမျက်နာစာစာပိုက်မှာသမ္မတထရန့်ကိုတရားစွဲဆိုနိုင်ရေးအဓိကအကြောင်းချက်တွေကိုဖော်ပြထားပါတယ်။စီရင်ခံစာနှစ်ချုပ်မှာသမ္မတထရမ့်ဟာသူပြည်လဲရွေးချယ်ခံရရေးကိုအထောက်အကူပြုစေမဲ့နိုင်ငံရေးလှုပ်ဆောင်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးရေးနှစ်ရပ်ကိုလှုပ်ဆောင်စေချင်တာကြောင့်အမေရိကန်နိုင်ငံရဲ့ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံကြီးမူဝါဒကိုအပြတ်အမောင်းလုပ်တဲ့အစီအစဉ်နဲ့မြို့သားလူမျိုးရေးကိုအားနည်းချိနေအောင်လှုပ်ဆောင်ခဲ့တယ်ဆိုပြီးဖော်ပြပါရှိခဲ့ပါတယ်သမ္မတထရမ့်မှာ2020ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ဘက်ဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးမဲ့အကြောင်းလူသိချင်ကြကြေညာပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကိုတောင်းဆိုခဲ့တယ်လို့အစည်းအဝေးမှာဖော်ပြထားပါတယ်။ဒါပြင်2016ခုနှစ်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်တာမဟုတ်ဘဲယူကရိန်းကဆွတ်ဖက်တာဆိုတဲ့ပုံပြောင်းဇယ်လန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့ကိစ္စလဲတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အယူအပြည့်အဲ့ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်ဆိုရင်သမ္မတထရမ့်ကယူကရိန်းသမ္မတဇယ်လင်စကီကိုအေဖျူရောက Oval Office မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့ယူကရိန်းနိုင်ငံကအသေးအတန်လိုအပ်နေတဲ့စီးရေးအကူအညီအမေရိကန်ဒေါ်လာတန်400ကိုလည်းပေးရမှာဖြစ်ကြောင်းထရမ့်ကကတိပြုခဲ့တယ်လို့လည်းပါရှိပါရယ်သမ္မတထရမ့်ဟာအခုအစည်းအဝေးကိုသူ့အစိုးရအရာရှိတော်တော်များများနဲ့နားလည်မှုနဲ့အတည်ပြုချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းအစည်းအဝေးကနှစ်ချုပ်မှာဖော်ပြပါရှိပါရယ်ခင်ဗျာ